အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့ဒီနေ့ကစဥ်ဆောင်ကျင်းပပေးလိုက်တဲ့ကမ္ဘာဒီမိုကရေစီထိပ်သီးဆွေးနွေးပွဲမှာဒီမိုကရေစီအရေးဥ်ဆောင်ချန်ပီယံလိုနေတယ်လို့ပြောလိုက်ပါတယ်။ကမ္ဘာနိုင်ငံအစိုးရတွေရပ်ပန်အဖွဲ့ပုဂ္ဂလိကကိုယ်စားလှယ်ပေါင်း100ကျော်တက်ရောက်ပြီးအင်တာနက်ကတဆင့်ဒီနေ့မနေ့စလိုက်တဲ့အခုထိပ်သီးပွဲမှာသမ္မတဘိုင်ဒန်ကအခုလိုပြောလိုက်ပါတယ်။
In the face of sustained and alarming challenges to democracy, universal human rights, and all around the world, democracy needs champions. And I wanted to host this summit.
Democracy for the people of the world, 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 the people of theတတိယကျိုးပမ်းမှုလို့လို့ပါလို့အင်ဂျီတော်ကနေပြောလိုက်တာပါဒါပေမဲ့ဒီမိုကရေစီရေးစုစည်းတဲ့အခုထိပ်သီးဘက်ကိုတရုတ်နဲ့ရုရှားတို့ဘက်ကတော့ကန့်ကွက်ထားပါလေအာဖဂန်ကနေဒီမိုကရေစီအနောက်နိုင်ငံတက်တွေဆုတ်ခွာပြီးဖြစ်လာတဲ့ဒီထိပ်သီးဘက်ကိုဥရောပသမဂ္ဂအဖွဲ့ဝင်ဟန်ဂေရီတနိုင်ငံကတော့တက်ဖို့ညှိဆိုင်ခဲ့ပါလေအရင်သမ္မတရွေးကောက်ပွဲတုန်းကလည်းကျယ်ပက်ဒေါ်နယ်ထရမ့်ကိုညှိဆိုင်ရင်းအခုထိပ်သီးဘက်ဥဆောင်လုပ်ဖို့ကတိပေးခဲ့တဲ့သမ္မတဘိုင်ဒန်ကဒီမိုကရေစီဆိုတာသူ့အတူဖြစ်လာမှာမဟုတ်ဘူးမျိုးဆက်တွေလိုက်အားဖြင့်ဆန့်သစ်သွားရမှာပါလို့ထပ်တိုက်တွန်းသတိပေးလိုက်ပါတယ်။ဒါအပြင်လွန်ခဲ့တဲ့15နှစ်တွင်ဒီမိုကရေစီလူလက်မှုအခွင့်အရေးတွေကျဆင်းလာခဲ့တဲ့ဒီမိုကရေစီနိုင်ငံပေါင်းတဝက်လောက်မှာလွန်ခဲ့တဲ့10နှစ်ခန့်အတွင်းဒီမိုကရေစီတစ်ခုသို့မဟုတ်တစ်ခုဆွတ်ယူသွားခဲ့တယ်လို့နိုင်ငံတကာအစိုးရခန်းစားတွေမှာကိုးကားပြီးဒီထက်အမေရိကန်လည်းပါတယ်လို့ဝန်ခံခဲ့ပါတယ်ခင်ဗျ။